MCUB ကပြည်တော်စုမြန်မာနိုင်ငံမြို့သားကောင်စီကိုယ်စားလှယ်အဖွဲ့ကအခုလောလောဆယ်ဆိုလို့ရှိရင်အမေရိကန်နိုင်ငံဝါရှင်တန်မြို့ကိုဒီမြန်မာနိုင်ငံရေးအနာဂတ်ကိစ္စတွေအမျိုးသားပြန်လည်တည်မြဲရေးကိစ္စနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးကိစ္စတွေအတွက်ဆိုပြီးတော့ဝါရှင်တန်ကိုရောက်လာတဲ့အချိန်ပေါ့နော်ရောက်လာတဲ့အချိန်မှာကျွန်တော်တို့လွတ်လပ်တဲ့အာရှအသံ RFA ကလည်းဒီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လုံးကို RFA ကိုဖိတ်ခေါ်ပြီးတော့အခုဆိုလို့ရှိရင်ဒီကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လုံးကျွန်တော်တို့RFA studio ထဲမှာရောက်နေကြပါပြီ။ဒီကိုယ်စားလှယ်အဖွဲ့မှာပါတာကတော့အစိုးရနဲ့အပြစ်ခတ်ရစဲရေးမလုပ်ထားတဲ့ရခိုင်ပြည်လူမျိုးရေးပါတီကဒုက္ခရာခိုင်ဆိုးနိုင်အောင်နောက်ကရင်နီအမျိုးသားတော်တော်ရေးပါတီကအတွင်ရမှုကူရမွန်ထူနောက်ပုဂ္ဂိုလ်တူကတော့ပလောင်အမျိုးသမီးအစည်းအရုံးထူထောင်သူလွယ်အေးနန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်ကိုယ်စားလှယ်တူလည်းဖြစ်အခုချိန်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေကအတွင်ရမှုဖြစ်တဲ့ဦးဝင်းလိုင်းအဲ့နောက်ဆုံးပုဂ္ဂိုလ်တူကတော့မြန်မာနိုင်ငံအလို့သမားသမဂ္ဂအဖွဲ့ချုပ်ကိုထူထောင်သူလည်းဖြစ်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ MCUB ရဲ့အထွေထွေအတွင်မှုဖြစ်တဲ့ဦးမမော်လို့ဖြစ်ပါတယ်အဲ့တော့အခုကျွန်တော်တို့ဒီစကားဝိုင်းမှာအဓိကအဖြစ်ဆွေးနွေးသွားမယ့်ကိစ္စကတော့ဒီအမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ကိစ္စရဲ့နောက်ကိစ္စတစ်ခုကဒီကိုယ်စားလှယ်အဖွဲ့လာတဲ့အထက်မှာရည်ရွယ်ချက်တစ်ခုကဘာလဲဆိုတော့ဒီအခုတလောအာဆီယံနိုင်ငံတွေကြားထဲမှာဖြစ်နေတဲ့မြန်မာနိုင်ငံရဲ့ကိစ္စနဲ့ပတ်သက်တဲ့အမြင်တရက်ပေါ့လေဒီအမြင်ကတော့မြန်မာနိုင်ငံမှာဒီစစ်အစိုးရပြုတ်ကျသွားမယ်စစ်အစိုးရကိုဖယ်ရှားပစ်လိုက်မယ်ဆိုလို့ရှိရင်ဗမာပြည်ကတိုင်းရင်းသားလူမျိုးပေါင်းစုံနဲ့လည်းဖွဲ့စည်းထားတဲ့ပြည်ထောင်စုမြန်မာနိုင်ငံဖြစ်တဲ့အတွက်အချင်းချင်းစိတ်ဝမ်းတွေကွဲကြပြီးတော့တိုင်းပြည်ကတောင်ကလင်းဖြစ်သွားမယ်ဆိုပြီးတော့အာဆီယံနိုင်ငံတွေဘက်ကနေပြောဆိုလာတာရှိတယ်ဆိုတော့အဲ့ဒီအချက်နှစ်ချက်ကိုအဓိကအားဖြင့်ကျွန်တော်တို့ဒီတစ်ပတ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဲ့တော့ပထမအဦးဆုံးအနေနဲ့ဒီအမျိုးသားပြန်လည်တည်မြဲရေးဆိုတဲ့ကိစ္စအကြောင်းပြောမယ်ဆိုလို့ရှိရင်အမျိုးသားပြန်လည်တည်မြဲရေးကိုရည်ရွယ်တဲ့နေရာမှာကိုယ့်ရှိရင်းစွဲနိုင်ငံရေးအနေအထားကိုထိမ့်သိမ့်ဖို့မပြတ်မယွန်းရှိအောင်လုပ်ဖို့ဒါမှမဟုတ်ဟိုကြုံလာတဲ့နိုင်ငံရေးအကျအတဲတစ်ခုကနေထွက်ပေါက်ရဖို့ဒါမှမဟုတ်ကိုယ့်အတွက်ပိုအကျိုးရှိလာစရာရှိလို့ဆိုတဲ့အချက်တွေရှိနေလို့ရှိရင်ဒါမှမဟုတ်လို့ရှိရင်လည်းကိုယ့်အတွက်အမျက်ထွက်မှအမျိုးသားပြန်လည်တည်မြဲရေးလမ်းကြောင်းကိုရှောက်မယ်ဆိုရင်ဒီအမျိုးသားပြန်လည်တည်မြဲရေးဆိုတာပေါ်လာစရာမရှိဘူးလို့ပြောကြတယ်။အဲ့တော့အဓိကအားဖြင့်တော့အမျိုးသားပြန်လည်တည်မြဲရေးလို့ပြောလို့ရှိရင်အပအားလုံးမှာတည်မြဲလူစိတ်ဆိုတဲ့အခြေခံရှိရမယ်။နောက်တစ်ခုကအမျိုးသားပြန်လည်တည်မြဲရေးမရှိဘူးဆိုလို့ရှိရင်အတိုင်းပြည်ကဘယ်လောက်နဲ့လာဆုံးရှုံးမယ်ပေါ့လေ။အတင်းမြတ်သွားလို့ရှိရင်တိုင်းပြည်တဲ့ဘလောက်အကျိုးရှိမယ်အဲအဲ့လိုတိုင်းပြည်အတွက်ဘလောက်အကျိုးရှိမယ်ဆိုတာကိုတွက်ပြီးတော့ဒီဘက်တစ်ဘက်ကနေပြီးတော့အုပ်စုတစုကနေပြီးတော့ဟိုအလျှော့ပေးရတာတွေရှိမယ်ပေါ့လေဟိုဒါကတိုင်းပြည်တစ်ခုလုံးအတွက်အနစ်နာခံမယ်လို့နှစ်နှစ်ကာကာယုံကြည်တဲ့စိတ်ပေါ့အဲ့စိတ်ရှိမှအမျိုးသားပြန်လည်တင်းမြတ်ရေးဖြစ်နိုင်တယ်လို့ပြောကြတော့လက်ရှိဗမာပြည်မှာရှိတဲ့အနေအထားအရာအမျိုးသားပြန်လည်တင်းမြတ်ရေးဟာတကယ်တမ်းပေါ်လာနိုင်စရာအကြောင်းရှိသလားအဲ့ဒါကိုအရင်ဆုံးစပြီးဆွေးနွေးစေချင်ပါတယ်။ခိုင်ဆွေးနွေးအောင်စဆွေးနွေးပါလားခင်ဗျာ
။ကျွန်တော်မြင်တာကတော့အမျိုးသားပြန်လည်စစ်မေးရေးဆိုတာကဟိုတန်သာအရှင်ရှင်မှာရောတန်သာနာဒီမိုရှင်အားစုအကြမှာရောအမျိုးသားပြန်စစ်မေးရေးရှိပြီသားဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်တယ်။အမျိုးသားပြန်လည်စစ်မေးရေးဖြစ်ပေါ်လာတာကနာဖနာပြည်သူတရားညွှန်းမှုရစေတဲ့ပုံစံတွေကိုချပြီးတော့ကြိုးပမ်းနေကြတာဖြစ်တယ်။ဟောမှာဆိုရင်ကျွန်တော်တို့အမျိုးသားပြန်လည်စစ်မေးရေးအတွက်ကြိုးပမ်းခဲ့တာကထောက်ကလေးစခုနှစ်ခုဖေဖော်ဝါရီလ7ရက်နေ့ကစပြီးတော့ကျွန်တော်တန်းသားတွေနဲ့ဗမာတွေဟာအဲ့ဒီကစပြီးတော့အမျိုးသားပြန်လည်စစ်မေးကိုထူထောက်ခဲ့တာဖြစ်တယ
်။ဟိုလောလောဆယ်နိုင်ငံရဲ့အနေအထားတွေကြည့်မယ်ဆိုလို့ရှိရင်ဗမာပြည်မှာတကယ်အမျိုးသားပြန်လည်တည်မြဲရေးဆိုတာပေါ်လာနိုင်တဲ့အနေအထားရှိသလားဆိုတာကိုခူရမန်ထူပြောပါအောင်ခင်ဗျ
။ရှိတယ်။ဘာဖြစ်လဲဆိုရင်အခုကျွန်တော်လည်းနဲ့ကန်တိုင်းလိုက်အင်အားစုပေါ့လေ။စပထမပိုင်းမှာတော့ကိုလူလာရေးကိုပြန်လာရရှိဖို့ရယ်လူလာမှုရရှိဖို့ဆိုတော့တိုက်ပွဲဝင်သွားကြတော့ဗောလေဒါမဲ့ဒီခုအချိန်ဒီကိုကျွန်တော်ကြည့်မယ်ဆိုရင်အာလာဒီလူလာရေးကိုကြွတဲ့ဒီကျွန်တော်လက်နက်ကတိုင်းတိုင်းအားစုအားလုံးတို့ဟာဒီစစ်မှန်တဲ့ပြည်တော်စုကြီးတည်ဆောက်ဖို့ဦးတည်ပြီးလှုပ်သွားတဲ့ဒါကိုကြည့်ချင်းအဖြစ်တော့ကျွန်တော်အနေနဲ့ဒီပြဿနာပေါ်လာနိုင်စာအကြောင်းမရှိဘူးဒါပြန်လာသိမြင်နိုင်တဲ့အနေအထားမျိုးမှာရှိတယ်နောက်ပြီးကျွန်တော်တို့ရဲ့တိုင်းသားနဲ့ကျွန်တော်ကမှမျိုးသားကြီးအကြာမှာပါလေ။ဒါနာအဖဓမ္မမဟုတ်လည်းဒီစစ်အုပ်စုကြီးရဲ့သွေးခွဲမှုအရာဒါကျွန်တော်တို့ကမျိုးပေါ်တမျိုးအထင်မြင်မှားကြပြင်မဲ့လို့ဟာအခုအချိန်ဒီခါမျိုးမှာကျွန်တော်က တိတိနားလည်ကြပြီးရှိတဲ့အတွက်ကြောင့်ကျွန်တော်အမြင်ကတော့အမျိုးသားပြည်နယ်စစ်မြေးကြီးကအဓိကကနားလည်ဖို့လိုတာကဒီအစိုးရကနေပြီးတော့သူကဒါလိုက်လျောပြီးတော့လှုပ်ဆောင်ဖို့ပါပဲအဲ့ဒါဆိုရင်တော့ကျွန်တော်မြင်တာကဒီအမျိုးသားပြည်နယ်စစ်မြေးကြီးကစစ်တပ်ဘက်မှတည်ပါတယ်ဒါအများဆုံးသူတို့ရဲ့သဘောထားပြောင်းလဲလာရင်တော့ကျွန်တော်အများဆုံးလှုပ်ဆောင်သွားနိုင်မှာလို့ကျွန်တော်မြင်ပါတယ်အဲကျွန်တော်ရဲ့သဘောထားပဲ
ဟုတ်ကဲ့အဲ့တော့ဒီလောလောဆယ်အနေအထားတွေကိုကြည့်မယ်ဆိုလို့ရှိရင်ဒီစစ်အစိုးရဘက်မှာအဲ့လိုအမျိုးသားပြန်လဲတင့်မြတ်လူစိတ်တကယ်ရှိတယ်လို့ကခူရီမွန်ထူးအနေနဲ့ယူဆလားခင်ဗ
ျသူတို့အနေနဲ့တော့မရှိဘူးလို့ကျွန်တော်ပြောနိုင်မှာဘာဖြစ်လဲဆိုရင်သူတို့ကကျွန်တော်သုံးသပ်ချက်သူတို့ကသူရဲ့သဘောထားကတိအချက်ကသူချို့တော့ပြောကြတော့မဟာဝါဒီဆိုပေမဲ့လို့ကျွန်တော်အမြင်ကသူတို့ရဲ့သဘောထားမဟာဝါဒီမဟာငါဝါဒီအဲ့သဘောမျိုးပဲဖြစ်ပါလေ။ပမာမျိုးသားတွေမှသူဘာမှသဘောမထားချင်တိုင်းလိုက်တော့ဝေး။နောက်တစ်ခုကသူကစစ်ဝါဒီ။စစ်ဝါဒီဆိုမှဖြစ်တယ်။အဲ့လိုဖြစ်တဲ့ခါကျတော့ကျွန်တော်တို့ဒါပြည်သူလူထုတရားလုံးကဒါဖိအားမပေးသမျှတော့ဒါတုံးလမှုမလုံနိုင်သမျှကတော့သူကတော့ဒါမျိုးလက်ခံမှာမဟုတ်ဘူး။ဒါကျွန်တော်မြင်တာသူရဲ့စိတ်ရင်းကအဲ့လိုဖြစ်ပါလေ
။ဟုတ်ကဲ့မလွေနန်းခင်ဗျ။လွေနန်းအမြင်လည်းပြောပါဦး။ခုနဆူမျိုးသွားတဲ့ကိစ္စပေါ်မှာ
ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့လက်တွဲပြီးတော့လုပ်နေတဲ့လုပ်ငန်းတွေအများကြီးရှိတာပေါ့နော်အဲ့ဒီဟာမြို့သားပြန်လဲတင့်မြတ်ရေးလို့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာဖြစ်နိုင်တဲ့အခြေအနေတွေအများကြီးရှိတယ်ကျွန်တော်တို့ဒီမှာရှိနေတဲ့တိုင်းရင်းသားအားလုံးကနေပြီးမှကျွန်တော်တို့လိုအပ်နေတာကဘာလဲဆိုတော့ကျွန်တော်တို့တွေကလွတ်လွတ်လပ်လပ်ကျွန်တော်တို့တွေအားလုံးတွေးဆုံပြီးတော့ဆွေးနွေးနိုင်မဲ့အခြေအနေမျိုးတစ်ရက်ကိုဖန်တီးပေးဖို့လိုတယ်အဲ့ဒီအခြေအနေမျိုးကကျွန်တော်တို့ရမယ်ဆိုလို့ကျွန်တော်တို့ပို့ပြီးတော့ကျွန်တော်တို့ရဲ့အနာဂတ်အရေးကျွန်တော်တို့ဘယ်လိုအတူတူနေကြမလဲဆိုတဲ့ဟာမျိုးဆွေးနွေးခွင့်ရမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဟာကိုပြန်လဲတိဆောက်ဖို့ကတော့ကျွန်တော်တို့မှာဖြစ်နိုင်တဲ့အခြေအနေတွေအများကြီးရှိတာပေါ့နော်အခုပြောမယ်ဆိုလို့ရှိရင်နားဖဘက်ကဒီစစ်အစိုးရဘက်ကိုပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ပလောင်တစ်ခုကိုပဲကြည့်ဒီတိုင်းနာတစ်ခုလုံးကိုပြောမနေနဲ့ပလောင်တစ်ခုတည်းကိုပဲပလောင်နေချင်းချင်းကြားမှာတွေးကွဲမှုတွေဖြစ်လာအောင်သူတွေးခွဲနေတဲ့စနစ်တွေလုံနေတဲ့ဟာမျိုးတွေရှိနေတယ်အဲ့ဒါလို့လုံနေပေမဲ့လည်းကျွန်တော်တို့ရှိနေတဲ့ဒီပလောင်တွေကနေပြီးမှကျွန်တော်တို့အချင်းချင်းနားလဲကြတယ်တိကြတယ်အဲ့ဒီဟာမျိုးတွေဆိုတော့ကို့မှာတွန်းလိုက်နိုင်တဲ့အခြေအနေကဒါမရှိနေတာအဲ့ဒီအခြေအနေတွေအကုန်လုံးကိုနားလဲကြတယ်ကဲရည်များကျွန်တော်တို့မှာအကုန်လုံးဆွေးနွေးနိုင်မယ့်အခြေအနေတရက်ပေါ်ပေါက်လာပြီဆိုလို့ရှိရင်ကျွန်တော်တို့အကုန်လုံးပြန်ညီညွတ်မယ်အဲ့ဒီလိုပဲကျွန်တော်တို့မြန်မာပြည်မှာရှိနေတဲ့တိုင်းဒေသတစ်ခုလုံးကလည်းဒီအခြေအနေကိုလိုအပ်နေတယ်ကဲရည်အဲ့အခြေအနေကိုရမယ်ဆိုလို့ရှိရင်ကျွန်တော်တို့မှာပြန်လဲပြီးတော့စုစုစည်းစည်းနဲ့နေတွန်းနိုင်မယ့်အခြေအနေမျိုးတွေဖြစ်လာမယ်
အခုကတော့ဒီလိုလေဒီထဲမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေရောပြည်ပမှာရှိတဲ့နိုင်ငံရေးအဖွဲ့အစည်းတွေရောနိုင်ငံတကာကရောဒီတွေ့ဆုံဆွေးနွေးရေးပေါ်ဖို့တွေ့ဆုံဆွေးနွေးရေးကမှတခါအမျိုးသားပြန်လည်တင်မြတ်ရေးလမ်းကြောင်းကိုသွားနိုင်မယ်လို့အကုန်လုံးကတန်တယ်လို့ထွက်နေတာပေါ့လေထွက်နေပြီမဲ့အမျိုးသားပြန်လည်တင်မြတ်ရေးကိုခဏထားအောင်တွေ့ဆုံဆွေးနွေးရေးတော့မှပေါ်မလာသေးတော့တွေ့ဆုံဆွေးနွေးရေးကိုတကယ်ကိုအမှန်တကယ်လိုလားတဲ့သဘောထားမျိုးလက်ရှိစစ်အစိုးရမှာရှိတယ်လို့ယူဆသလားခင်ဗျာဦးဝင်းလိုက်ပြောပါအောင်ခင်ဗျာ
လက်ရှိအနေအထားရကိုကြည့်မယ်ဆိုလို့ရှင်စစ်ဆိုရအနေနဲ့တွေ့ဆုံဆွေးနွေးရေးအပေါ်မှာအဆင်သင့်ဖြစ်နေတဲ့သဘောထားမျိုးတွေတိတ်မတွေ့ရပါဘူး။အဲအဓိကကျွန်တော်တို့ခန့်မှန်းကြည့်လို့မြင်နေရတဲ့လက္ခဏာတွေအားလုံးကစစ်ဆိုရတွေ့ဆုံဆွေးနွေးရေးအပေါ်မှာတစုံတရာတန်တရာရှိနေသေးတယ်။တွေ့ဆုံဆွေးနွေးရေးမလုပ်ဖဲနဲ့ဒီရပ်တည်နိုင်ဖို့တခြားနည်းလမ်းတွေစူးစမ်းလို့ရနိုင်သေးတယ်။အဲတခြားနည်းလမ်းတွေဆိုတာ survival ပေါ့ဒီစစ်အစိုးရရဲ့ဒီအာဏာဆက်ပြီးတည်မြဲဖို့ဟာတခြားနည်းလမ်းတွေရှိနေသေးတယ်ဆိုတော့ဒီယုံကြည်မှုတွေသူတို့မှရှိနေသေးပုံရတယ်။ဟောဒါကြောင့်မလို့လည်းပဲသူတို့ကဒီ road map ကိုဆက်သွားမယ်ဘယ်သူနဲ့မှရှိနိုင်စရာမလိုဘူး။နောက်ပြီးတော့ဟလာဒီဖွဲ့စည်းပုံအခြေခံဆွဲတဲ့အခါမှာလည်းဘယ်သူမှပါစရာမလိုဘူး။ဒီအမျိုးသားညီလာခံကချမှတ်ထားတဲ့ဒီအရာတွေတိုင်းဆက်သွားမယ်ဆိုပြီးသူတို့ကဒီတစ်ဖက်သက်ပေါ့နော်ဒီစစ်ဆိုးရတစ်ဖက်သက်လမ်းကြောင်းတိုင်းသွားဖို့ကိုဒါဒီနေ့ထိပြောနေတော့မယ်ဖြစ်နေအဲ့ဒါဘာလို့ဆိုလို့လဲဆိုတော့တကယ်ကျွန်တော်တိုင်းပြည်ရဲ့ဒီအဖြေမှန်ကိုသွားရမယ်ဟလာမြို့သားပြန်လဲတင့်မြတ်ကြီးလမ်းကြောင်းနောက်ပြီးတော့ဒီတွေ့ဆုံဆွေးနွေးရင်းဒီနီးလန်းတွေကိုသုံးပြီးတော့သွားမှလည်းအဖြေမှန်စီကိုရောက်မယ်ဆိုတဲ့အချက်ပေါ်မှာသူတို့ဟာမယုံကြည်သေးဘူးတခြားဒီဆက်လက်ပြီးတော့ဒီအာဏာတည်မြဲဖို့အတွက်ကိုလုံနိုင်တဲ့အခြေအနေမျိုးတွေဒီကြောသောနောက်ခံတွေရှိနေသေးတယ်ဆိုတော့ဒီယုံကြည်မှုတွေသူတို့မှာရှိနေသေးတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။ဒီနားဖအနေနဲ့ဒါဒီဟာအင်တာတိုင်းပြည်တွေအန်တရာကြီးတယ်။တကယ်တိုင်းပြည်ရဲ့ဒီရှုပ်ထွေးမှုတွေတိုင်းပြည်ရဲ့ဒီအချင်းချင်းကြားမှာနားလည်မှုပုံမှန်ပြီးလွဲမနိုင်စရာတွေအခြေအနေဇိုးတွေကိုဖန်တီးရရောက်နေတယ်ဆိုတာကိုသိလာဖို့တည်းကျွန်တော်ကနီလန်းပေါင်းစုံနဲ့သူတို့ကိုကျွန်တော်တို့လှုပ်ရမှာဖြစ်ပါတယ
်။တခုကဒီလိုလေတွေ့ဆုံဆွေးနွေးရေးမလုပ်ဖဲနဲ့သူအာနာတီမြဲနိုင်အောင်အတွက်အာသူကယက်တီနိုင်တယ်လို့သူကသူယုံကြည်နေဆိုရင်ယုံကြည်လောက်စရာအနေထားတွေကိုသူမှရှိလာကုန်လား
။ဆရာနာရှင်ကတော့ထုံးစံတိုင်းသူကတော့ဒီအာနာ နဲ့စစ်တပ်ရှိနေတယ်စစ်တပ်ကိုထောက်ခံနေတဲ့အခြားဒီအိန္ဒိယနိုင်ငံအချို့ရှိနေတယ်နောက်ပြီးသူတို့ရဲ့ဒီ institution တခုကပဲဒီတိုင်းပြည်ကိုဟလာဒီဥဆောင်နိုင်တယ်အဲသူတို့ကမရှိလို့ရှိရင်တိုင်းပြည်ကပြိုကွဲမယ်ဆိုတဲ့အယူဆတွေလည်းပဲဒီတချို့ဒီအာဆီယံနိုင်ငံတွေကြားမှာပေါ်ထွန်းနေတယ်ဒါတွေကသူတို့တစ်ဖက်ကနေပြောမှာတွေ့ဝိုက်ပြီးတော့အားပေးနေတယ်လို့မျိုးဖြစ်နေတဲ့အခါကျတော့ကျွန်တော်တိုင်းပြည်ထဲမှာရှိနေတဲ့အမှန်တကယ်လောက်ရမယ့်တွဆုံချင်းတိုင်းဆွေးနွေးပွဲတွေအမှန်တကယ်လောက်ရမယ့်တိုင်းသားတွေဂျာမန်ရှိနေတဲ့ဒီမျိုးသားပြန်တဲ့တင်မြတ်ဖော်ဆောင်မှုတွေပေါ်မှာအင်တာမားလာပြီးနှောက်ရှက်ဖြစ်စေတဲ့ဒီဒါယူဆတွေဖြစ်ပါတယ်။ဒါတွေကတစ်ဖက်ကစစ်ဆိုးရွားကိုသွားပြီးတော့ဒီအားပေးရာရောက်နေတယ်ဆိုတာကိုဒါကျွန်တော်ကအဲ့လိုမျိုးတွေးမိပါတယ
်။ဥပမာပါခင်ဗျာပြည်တော်စုမြန်မာနိုင်ငံဒီအမျိုးသားကောင်စီအနေနဲ့ကစစ်ဆိုးရွားကိုတန်ခတ်ရေးယူရေးပြီးတော့ဒီထက်ဆက်ပြီးတော့တန်ခါရည်ရွယ်မှုတွေတိုးမြင့်ဆောင်ရွက်သွားရေးဆိုတာကိုအင်တာချက်မှာလည်းကျွန်တော်တို့အဲ့လိုတွေ့တယ်တွေ့တော့တကယ်ပဲဒီအမျိုးသားပြန်လဲတင့်မြတ်ရေးပေါ်ထွန်းဖို့အတွက်ဘဝကြီးမှာအပြောင်းလဲဖြစ်ဖို့အတွက်တန်ခါရည်ရွယ်မှုဟာမရှိမဖြစ်လို့ကိုလိုအပ်တယ်လို့ဥမမောင်တို့အနေနဲ့အဲ့လိုပဲယူဆလာယုံကြည်လားခင်ဗျအ
ဲကျွန်တော်စပြောခြင်းတဲ့နေရာကတော့ဗောနော်ခုနပြောတော့အဖွဲ့မှာပြောတော့တဲ့ကိစ္စတဲ့မှာအတိုင်းပြည်နင်းနာမှုတွေရှိနေတယ်အမျိုးသားပြန်လည်တင်းမြန်လုပ်ဖို့လိုတယ်ဆိုတဲ့ကိစ္စကိုကျွန်တော်ပြန်ကောက်ချင်ပါတယ်။တိုင်းပြည်ဘယ်လောက်နင်းနာလဲဆိုတော့ဒီဘူနေဝင်းတက်လာကြတဲ့အခုတည်းကတိုင်းပြည်ဘယ်လောက်ဆင်းရဲသွားလဲဆိုတဲ့ကိစ္စကကျွန်တော်ထင်တယ်တိုင်းသားအင်အားစုရောဒီမိုကရေစီအင်အားစုရောတချမ်းမှမပေါဘူးခင်ဗျာ။စခစ်ဆက်ဆက်ကစစ်အုပ်စုတွေလုပ်ခဲ့တဲ့ကြောင့်တိုင်းပြည်က1962ခုနှစ်ကနေအခုတည်းက2009ခုနှစ်ကြီးမဲ့ဆိုဘယ်လောက်ထိနင်းနာသွားလဲဆိုတော့ကြီးမဲ့ဆိုရင်ဒီပြည်သူအားလုံးကတောင်းဆိုနေတဲ့ဒီစိစဆွေးနွေးပြန်လည်ငင်းချိုင်းဆိုတာကိုနာဝတအနေနဲ့လှုပ်တင်တယ်လို့ကျွန်တော်ကဒါကိုပြောချင်တယ်ဒါလက်တွေ့ဖြစ်နေတယ်ဒါကိုကျွန်တော်တို့ကြော်လှားဖို့အတွက်ကိုတိုင်းပြည်ပြန်ထီထောင်ဖို့အတွက်ကိုကျွန်တော်အားလုံးကစိစဆွေးနွေးဆိုကိစ္စကိုကျွန်တော်ခေါ်ပါတယ်ဆိုတော့ခေါ်တဲ့နေရာမှာဘာဖြစ်လို့ကျွန်တော်တို့ကစီးပွားရေးပိတ်ဆို့မှုကိုတုံးပြီးတော့တန်ခါရတဲ့ဆိုကိစ္စမှာနာဝတနားမထောင်လို့ဖြစ်ပါတယ်နာဝတကဘာဖြစ်လို့နားထောင်မလဲသူကအာဏာရှိနေလက်နဲ့ရှိနေငွေကြေးရှိနေသူ့ထောက်ခံတဲ့နိုင်ငံတွေရှိဘာဖြစ်လို့နားထောင်ရမှာလဲဆိုဒီထားရှိတယ်ပို့ဆိုးတာကဒီငါတို့လှုပ်ချင်တာလှုပ်ဖို့တဲ့ပတ်စံရနေတယ်ဆိုရင်ဒီထားကကျွန်တော်တို့ဘာပြလဲဆိုကြက်ပြေးဆောက်တဲ့နေရာမှာပြတယ်ယူကရိန်းလက်နဲ့ဝဲတဲ့နေရာမှာပြတယ်ရုရှားကိုပြင်ရတော်တဲ့နေလှုပ်တဲ့နေရာမှာပြတဲ့ကြောင့်သူတို့ကိုပတ်စံမင်းအောင်ဖက်မှတ်တာနေပတ်စံမရှိတဲ့အခါမှာကျွန်တော်တို့ဒီမိုကရေစီအားစုတွေတိုင်းသားနေအားစုတွေနဲ့သွားစကားပြောမယ်ဆိုတဲ့အနေထားကိုကျွန်တော်မြင်လို့ဒါကိုလောက်ရတဲ့ကိစ္စဖြစ်တယ်ဖိအားကြောင့်တာနေနာဝတ္တတွေတုံဖိအားပေါ်မှာတုံ့ပြန်မှုရှိတယ်ဆိုတော့လူတိုင်းမြင်နေရတယ်ဥပမာပြောမယ်ဆိုရင်ဒီကုလသမဂ္ဂကိုယ်စားလှယ်မြစ်ကံပါရီကရဲ60တွင်မှာနှခါလာနေတဲ့ကိစ္စလူလူခွင်းဆိုင်ရာအထူးကိုယ်စားလှယ်မစ္စတာတူပရော်ဖက်ဆာပင်ရဲရိုးကိုလင်းနစ်ကြာပိတ်ထားပြီးမှပေးလာတဲ့ကိစ္စဟာလာနောက်တစ်ခါတော့စုနဲ့တွေးဆုံဆွေးနွေးဖို့ဆိုတွေးဆုံဆွေးနွေးဆိုဝင်ကြီးတယောက်ကိုဖော်ရဲဆိုကိစ္စအားလုံးကဖိအားကြောင့်ဖြစ်လာတာပါလို့ကျွန်တော်ပြောချင်တဲ့အတွက်ကြောင့်အခုလည်းကျွန်တော်ဆက်လက်ပြီးတော့နာဝတကိုစေးစားဆွေးနွေးစပွဲသွားဖို့ဆိုတဲ့ကိစ္စမှာတော့ကျွန်တော်ဖိအားဆိုတဲ့ကြာမတ်ဖက်တဲ့နီးကိုတုံးပြီးကျွန်တော်တွန်းပို့ရခြင်းဖြစ်ပါတယ်ခင်ဗျာ
အောင်ပြီအဲ့တော့မြို့သားပြန်လဲတင့်မြတ်ရေးဆိုတဲ့စကားကိုပြောတော့တစ်ဖက်နဲ့မယုံတင်တာဖြစ်တာတွေကိုဖြောက်ရမယ်တစ်ဖက်ယုံကြည်မှုတွေရှိဖို့လိုတယ်ဆိုတော့အဆင့်တွေကလည်းခံနေတာကိုခံနေတဲ့ကာလမျိုးကြတော့ဒီဘက်ကနေပြီးတော့သူ့ကိုတန်ခတ်ဖို့သူ့ကိုဂျောင်းနဲ့တွန်းပို့တဲ့နီးတွေတုံးနေတယ်ဆိုလို့ရှိရင်မြို့သားပြန်လဲတင့်မြတ်ရေးဆိုတာကပိုများဝေးနေမလားလို့စဉ်းစားစရာရှိလာတယ်အဲ့ဒါရောဘလို့သဘောရလဲ
ကျွန်တော်ဥပမာနဲ့ယုံကြည်မှုဆိုတဲ့နေရာဥမာပေါ့နော်ပြစ်ခတ်ရစရေးကိုဝင်ထားတယ်ကျွန်တော်တိုင်းသားအစုဖွဲ့တွေရှိပါတယ်ဥမာ KIO တို့ဟလာသူ GWSA တို့ဆိုတာတွေပြစ်ခတ်စင်းကိုတော့10နှစ်15နှစ်ရှိပါပြီသူတို့မှနိုင်ငံရေးဆွေးနွေးခွင့်အချိန်ကြီးတောင်းတယ်အစုချင်းချင်းဆွေးနွေးခွင့်မရအောင်နောက်တစ်ခါသူတို့နာဝတခေါ်တဲ့အမျိုးသားညီလာခံကိုတက်ကြတယ်အဲ့ဒီမှာလဲသူတို့စာတန်းတင်ဒီစာတန်းကိုအတိအမှမပြူဆိုတဲ့ကိစ္စတွေမှာဒီကျွန်တော်တို့အနေနဲ့ပေါ့နော်ဒီတိုင်းသားတွေအနေနဲ့ကောကျန်တဲ့ဒီမှုဆင်အားစုအနေနဲ့ကောကနာဝတပေါ်မှာယုံကြည်မှုဆိုတာကိုကျွန်တော်တို့ကယုံကြည်ဖို့ကျွန်တော်အကြောင်းအရာရှာဖို့ကတော်တော်ခက်နေတယ်အဲ့တော့အကြောင်းအရာရှေးဖို့အတွက်ကဥဆိုသူတို့ဒေါ်အောင်ဆန်းစုကြည်နဲ့စကားပြောရဆိုတဲ့ကိစ္စမှာကေ၍သူတို့ကသာလင်လက်ဆုပ်လက်ကင်မိနိုင်တဲ့ဆွေးနွေးပွဲမျိုးပြုလုပ်လာမယ်ဟာလားမအားသေးလို့မတွေ့ဘူးဆိုတာမျိုးမလုပ်ပဲနဲ့ consistently အစဉ်တစိုက်အမြဲမပြတ်ဒီကိစ္စကိုလမ်းကြောင်းကိုရပ်နိုင်မယ်ဆိုရင်ဒီဟာကိုပြီးအားလုံးကလက်ခံလာမယ်ဒါကမရက်တော့ဘူးဆေးဆက်သွားမယ်ဆွေးနွေးပွဲအခြေခံဆွေးနွေးပွဲဖြစ်လာပြီဆိုတဲ့အနေအထားမျိုးမှာဆိုတော့ကျွန်တော်တို့ကကျွန်တော်တို့တုံးနေတဲ့ဖိအားတွေရပ်ပေးဖို့ဆိုတဲ့ကိစ္စကိုကျွန်တော်တောင်းဆိုဖို့ရှိတယ်နာဝတကအဲ့ဒီလိုရှိဆက်တိုးမဲ့ဒီကျွန်တော်တို့ဆွေးနွေးပွဲလုပ်ငန်းတွေကိုပုံမဖော်မခြင်းကတော့ကျွန်တော်တို့ကဒီကျွန်တော်ဘက်ကနေပြီးတော့တွန်းအားကိုကျွန်တော်ရမှာမဟုတ်ဘူးဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ခုနကကျွန်တော်ပြောသလိုပဲပေါ့လေတန်ခတ်အေးယူရေးကိုပဲ UDP ဆောင်ရွက်နေတယ်ဆိုလို့ရှိရင်သူ့ဘက်ကလည်းခုနလိုရန်သဘောပူတွေးလာတယ်ဆိုလို့ရှိရင်ရောအဲ့ဒီကိစ္စပျောက်သွားအောင်လျော့ပါသွားအောင်ဘယ်လိုများလုပ်နိုင်တဲ့နည်းလမ်းတွေရှိလဲ
ကျွန်တော်ကတော့ရှင်းရှင်းပါမယ်သူတို့ပြည်တွင်းမှာရှိတဲ့တိုင်းဒါအစုဖွဲ့တွေရှိပါတယ်ပြည်ခတ်ရစဲထားတာရှိတယ်နောက်တစ်ခါ NLD CRPB အစုဖွဲ့တွေရှိပါဒါတွေကိုအခုချက်ချင်းစစကားပြောလို့ရပါတယ်တခုရှိတာကအားလုံးကိုကျွန်တော်တင်မယ်ကျွန်တော်တို့နဲ့ပြည်တွင်းမှာရှိအစုဖွဲ့တွေနေထိုင်ခြင်းမတူပါဘူးလောက်ရမဲ့တာဝန်ချင်းမတူပါဘူးပြည်တွင်းမှာဆက်ဆက်ဆွေးနွေးဖို့လုပ်ဖို့အတွက်ကိုအစင်းသိရှိတယ်ဆိုတော့ NLD ကအမြဲတမ်းပြောနေတယ် CRPB ကအမြဲတမ်းပြောနေတယ်တိုင်းဒါအင်အားစုတွေစာတင်ထားတာရှိအဲ့ဒီပုံမှာနာဝတ္တကစေတနာမှန်မှန်နဲ့တုံ့ပြန်ဖို့လိုပါတယ်ကျွန်တော်တို့အနေထားကတော့ပြည်တွင်းမှာဘလို့မှတက်တည်တာတကမရှိသေးဘူးဆိုတော့ကျွန်တော်တို့ကမရနိုင်ဘူးဆိုတော့ကျွန်တော်တို့အနေထားကတမျိုးနဝတအနေထားဟာတမျိုးပြည်တွင်းမှာရှိတဲ့အစုဖွဲ့တွေကတမျိုးဆိုတာကိုတော့ကျွန်တော်တင်ပြကြည့်ကျွန်တော်တို့ကိုရောပြီးတော့ဒီလိုတွေးလို့မရပါဘူးကျွန်တော်တို့ကကိုတောင်ဝန်ကိုဒီဘက်မှာပြည်ဘက်မှာရှိနေတဲ့လူတွေကလုံနိုင်တဲ့အလုပ်ကဘာလဲလုံနိုင်လုပ်ကဒီအလုပ်ဖြစ်ဒီအလုပ်ကိုကျွန်တော်လုံနိုင်လုပ်ကဖိအားပေးတဲ့အလုပ်ကိုဖြစ်တဲ့ဒါကိုကျွန်တော်လုပ်ရမယ်ပြည်တွင်းမှာဆက်ဆက်ဆွေးနွေးဖို့အစဉ်သိရှိနေတယ်စကားပြောဖို့အစဉ်သိရှိနေဒါကိုနဝတကအတိမတ်ပြုဒါဒီပုံကိုယ်တွေကိုစကားပြောမှတန်လေကျွန်တော်တို့ကလည်းကိုလုံရမယ်ကိုတောင်ဝန်ကိုကျွန်တော်ရမယ်ကိစ္စကျွန်တော်ပြန်ထပ်ပြောချင်ပါတယ်ခင်ဗျာ
ကိုစလေအဖွဲ့ပေါ်လေးဒီအမေရိကကိုလာတဲ့ကိစ္စမှာနောက်ထပ်ပါဝင်လာတဲ့အချက်တစ်ချက်ကပြီးခဲ့တဲ့ဒီစက်တင်ဘာအရေးခင်းဟုတ်အကြောင်းပြုပြီးတော့မဖြစ်လာလဲဆိုတော့ဒီအာဆီယံနိုင်ငံတွေကနေပြီးတော့မြန်မာပြည်မှာဒီ regime change ပေါ့လေစစ်အစိုးရဟိုဖယ်ရှားလို့မဖြစ်ဘူးစစ်အစိုးရဟိုဖယ်ရှားလိုက်မယ်ဆိုလို့ရှိရင်မြန်မာပြည်ကတိုင်းရင်းသားလူမျိုးပေါင်းစုံလည်းစုပေါင်းပြီးနေကြတာဖြစ်တော့တိုင်းပြည်ကတောင်းကနေဖြစ်တော့မယ်တိုင်းပြည်ပြိုကွဲသွားမယ်စသဖြင့်ဒီအယူအဆတွေကတော့များများပြောလာတာရှိတယ်ဒါလည်း1988ခုနှစ်လောက်ကတည်းကဟိုစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်အစိုးရတဆိုင်မမတ်ပြောလာတဲ့စကားတွေပေါ့လေဟောဒီနောက်ပိုင်းမှာတော့ဒီကိစ္စသိပြီးတော့ရှည်တန်းမရောက်ဘဲနဲ့အခုဒီချိန်မှာပြန်ပြီးတော့ရှည်တန်းရောက်လာတာတွေ့တယ်တွေ့တော့ဒီအယူအဆကို NCUB ကိုယ်စားလှယ်အဖွဲ့ကလည်းလိုက်ရှင်းလင်းနေရတယ်ဆိုတော့ဒီအယူအဆဟာတကယ်ပဲဖြစ်လာနိုင်တဲ့မှန်ကန်တဲ့အယူအဆများဖြစ်သလားခင်ဗျာခိုင်ဆိုးနိုင်အောင်ပြောပါအောင်ခင်ဗျာ
ဒီအယူအဆကကျွန်တော်ထင်တယ်မဖြစ်နိုင်ဘူးလို့ထင်တယ်။ဘာဖြစ်ဆိုလို့ရှိရင်မြန်မာနိုင်ငံမှာရှိတဲ့တန်သားလူမျိုးတွေနဲ့ဗမာတွေဟာဟိုထက်ကလက်ရှိ9ခုနှစ်ကလေးကပင်ဗမာဖက်ကဆိုလို့ရှိရင်ဘောရှောက်ဆန်းတန်သားတွေဖက်ကဆိုလို့ရှိရင်ကရှင်ရယ်ရှင်ရယ်ရှမ်းရယ်လက်မရေးထုတ်ပြီးတော့တကယ်စူးစင်းမှုရှိတဲ့ပေထိုစုကိုတိဆောက်ရမယ်ဆိုပြီးတော့အဲ့လိုပုံစံမျိုးကျွန်တော်ကြိုးပမ်းခဲ့ရတာရှိတယ်။1984ခုမှာကျွန်တော်တို့အမျိုးသားဒီမိုကရေစီတပ်ပုတ်စုဖွဲ့စည်းခဲ့ပါတယ်အဲ့ဒီအမျိုးသားဒီမိုကရေစီတပ်ပုတ်စုဖွဲ့စည်းတော့1980ခုမှာကျွန်တော်စစ်မှန်တဲ့ပြည်ဖက်ဒရယ်ပြည်ထောင်စုတရားရေးဆိုတဲ့ဟာကိုကျွန်တော်ဆုံးဖြတ်ပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေဆက်ရအချက်လဲဆိုပြီးတော့ကျွန်တော်တို့အဲ့ဒီအန်ဒီက1989ခုမှာကျွန်တော်စုဆုပ်ခဲ့ပါတယ်အဲ့ဒါကဘာပြောမလဲဘာပြောမလဲဆိုလို့ရှိရင်တိုက်ပွဲကိုတကယ်စူးစိညွှန်မှုရှိတဲ့နိုင်ငံတို့တရားဖို့အတွက်ကြိုးပမ်းခဲ့တယ်ကြိုးပမ်းမှုဖြစ်ဆက်ဖြစ်ပါတယ်နောက်တစ်ခါကျွန်တော်တို့1992မှာဒီမိုကရေစီအားလုံးတရားသားအားလုံးကျွန်တော်တို့မန္နာပလော့အဂရီမန့်ဆိုတာစာချုပ်ချုပ်ဆိုခဲ့ပါတယ်မန္နာပလော့အဂရီမန့်မှာအဓိကနှိပ်စရာကတော့တကယ်စစ်မှန်တဲ့စစ်လုံးညွှန်မှုရှိတဲ့ထောင်စင်းချမ်းသာရတက်ပြတူတိဆောက်ရမယ်ဆိုတဲ့အဂရီမန့်ဖြစ်ပါတယ်တက်ပြကိုတကယ်စုစည်းညီရွက်တဲ့နိုင်ငံတို့တိဆောက်ဖို့တော့ကြိုးပမ်းခဲ့တဲ့ကြိုးပမ်းမှုဖြစ်တဲ့ဖြစ်ပါတယ်နောက်တစ်ခါထောက်ကွာ1989ခုနှစ်မှာမေဒရော့တာအဂရီမန့်ဆိုတာပေါ်လာပါတယ်အဲ့ဒီမေဒရော့တာအဂရီမန့်ကတကယ်ပြောမယ်ဆိုလို့ရှိရင်တရားသားလူမျိုးဒါစပေါ်ပြီးတော့နှင်းတော့ဖလေပဲကျင်းပါခဲ့ပါတယ်အဲ့ဒီတန်းသားလူမျိုးအလုံးလိုပါခဲ့ပါတယ်အဲ့ဒီတန်းသားလူမျိုးအလုံးကလည်းပဲမေဒရော့တာအဂရီမန့်ဆိုတာကျွန်တော်တို့ချုပ်ဆိုနေခဲ့ပါတယ်အဲ့ဒီမေဒရော့တာအဂရီမန့်ကလည်းပဲစူးစင်းညွတ်တဲ့ထောင်စင်းချမ်းသာတဲ့တိုက်ပွဲတစ်ခုတိဆောက်ဖို့အတွက်ကြိုးပမ်းခဲ့တယ်ကြိုးပမ်းမှုဖြစ်တယ်ဖြစ်ပါတယ်အဲ့ဒါကိုတကယ်မှန်ကန်ပါတယ်ဆိုပြီးတော့ဒီမိုကရေစီကောက်ကောက်ဆိုတော့အဆန်းစုကြည်ကတရားဝင် officially ထောက်ခံခဲ့ပါတယ်နောက်တစ်ခါကျွန်တော်တို့1996လောက်မှာတူမိုကလော့အဂရီမန့်ဆိုတာတခုကျွန်တော်ပေါ်ထုတ်ခဲ့ပါအဲ့ဒါကဒီမိုကရေစီအားစုတွေကတန်သားအားစုတွေစုပေါင်းပြီးတော့ဆက်မှန်တဲ့ညီဟန်သာတဲ့စစ်လုံးညွှန်မှုရှိတဲ့တပ်ပြတူတိဆောက်ကြမယ်ဆိုတဲ့အပေါ်မှာအခြေခံပြီးတော့သဘောတူညီမှုလည်းမရေးထုတ်ခဲ့တာဖြစ်ပါတယ်ဆိုတော့ချုပ်ပြီးတော့ပြောရရင်ကျွန်တော်တန်သားလူမျိုးတွေဖြစ်စေဗမာလူမျိုးတွေဖြစ်စေအထူးသဖြင့်အုပ်ချုပ်ခံလူမျိုးတွေပြောတာပါအစဉ်သဖြင့်ကျွန်တော်တို့တပ်ပြပျော်ကွဲပြည့်စုံမယ်ဆိုတာကိုဖေးထားပြီးတော့တကယ်တိုက်ပစ်စလုံးညွဲ့တဲ့နိုင်ငံတစ်ခုတည်ဆောက်ဖို့တော့ကြိုးပမ်းမှုဖြစ်စေဖြစ်ပါတယ်။တန်းသားလူမျိုးတွေပမာတွေဟာထာဝရညှိချတာရဲ့တိုက်ပစ်တစ်ခုတည်ဆောက်ဖို့တော့ကြိုးပမ်းတဲ့ကြိုးပမ်းမှုဖြစ်စဉ်တွေကိုကြေရှင်းအောင်ဖြင့်တိုက်ပစ်ဟာဘယ်တော့မှမနာပါမရှိရင်လည်းမပျော်ကွင်းမပျက်စီးဘူးဆိုတာအဲ့ဒီကထင်ရှားပြသနေတယ်ဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ
်။တမိုင်းကြောင်ပြန်ကြည့်မယ်ဆိုလို့ရှိရင်လည်းရှုပ်ရပါနိုင်ငံတွေတုန်းကလည်းအဲ့ပြုတ်ခွဲခဲ့တဲ့ဟာတွေကိုအခုအရင်တည်းကတချို့လူတွေကလည်းထောက်ပြကြတာရှိတယ်။ပြီးတော့တခါအစိုးရမဟုတ်တဲ့ဘက်ထဲမှာပဲတန်တရားရှိနေတာတွေရှိတယ်တော်တော်လေးတော့ဒီပြဿနာရှင်းရမလွယ်လှဘူးလို့အစိုးရမဟုတ်တဲ့လူတွေကြားထဲမှာကိုပဲပြောနေစုနေတဲ့တန်တရားဖြစ်နေတဲ့အတိုင်းလည်းကျွန်တော်တို့ကြားရတယ်ဆရာတော်ခုရီမုန်ထူးအနေနဲ့ဘယ်လိုသဘောရလဲခင်ဗျ
အဓိကကကျွန်တော်တို့ကိုတွေးဆဆွေးနွေးခွင့်ပေးဖို့ကအဓိကဖြစ်ပါတယ်။အဲကျွန်တော်တို့တွေးဆဆွေးနွေးခွင့်သာရမယ်ဆိုရင်ဟဲ့ဒီဒီပြဿနာရှင်းသွားမယ်လို့ကျွန်တော်ယူဆတယ်။ဘာဖြစ်လဲဆိုရင်အခုလူတွေမြင်တာကအပြစ်ခမရဆဲတဲ့အုပ်စုရှိနေတဲ့အပြစ်ခရဆဲတဲ့အုပ်စုရှိတဲ့ခါကျတော့အဲသူတို့သဘောထားတူညီရမှာမဟုတ်ဘူးမတူညီတဲ့အတွက်ရောက်တာချင်းချင်းပြန်တက်ခိုက်ကြမယ်လို့သူဆိုရင်သာဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်အနေနဲ့တော့အခုကျွန်တော်တို့အနေနဲ့တွေးဆဆွေးနွေးခွင့်မရသေးလို့သာအဲ့ဒါချင်းလေးခွင့်ဒီလာရမယ်ဆိုရင်ဒီပြဿနာမပေါ်နိုင်ဘူး။နောက်ပြီးကျွန်တော်တို့ရဲ့လူလားချက်ကလည်းပဲတစ်ချိန်တစ်ခါလုံးကတော့အခုစီးစားလို့လားရေးပြန်လဲရရှိဖို့တိုက်ပွဲဝင်ကြတယ်ဆိုပေမဲ့လို့အခုအချိန်ခါမျိုးမှာပြည်တော်စုဓမ္မလို့ဖယ်တယ်စနစ်နဲ့ပတ်သက်လာတဲ့အဲ့ဒီစနစ်ကိုသိရှိလာပြီးနောက်ပိုင်းမှာဒါကျွန်တော်တို့ကလက်ခံလာတယ်နောက်လှုပ်ဆောင်သွားမယ်ဖြစ်တဲ့အတွက်ကြောင့်ကျွန်တော်အမြင်နဲ့တော့ဘယ်လိုမှမပြိုကွဲနိုင်ဘူးစစ်တပ်ဒါလင်းကျွန်တော်ဂျာမားသိမခွဲဘူးဟာကျွန်တော်ဂျာမားဖြည့်မရှိဘူးဆိုရင်တော့ကျွန်တော်တို့မြင်တာကစိုးရိမ်စရာဘာမှမရှိဘူ
းလွယ်ရင်းနဲ့ခင်ဗျာ
ဟိုစိတ်ပူချမ်းမရှိဘူးခုနကကျွန်မပြောတယ်လို့ပဲကျွန်တော်တို့မြန်မာပြည်မှာရှိနေတဲ့တိုင်းဒေသတွေအားလုံးကဂျန်နဲ့ဒီမိုကရေစီအားစုတွေအားလုံးဒီတိုင်းဒေသတွေအားလုံးကိုတွေးဆောင်ဆွေးနွေးခွင့်ပဲပေးပါဖန်တီးပေးပါကျွန်တော်တို့နှစ်ပေါင်းဘယ်လောက်ကြာပြီလဲကျွန်တော်တို့မှတွေးဆောင်ခွင့်တွေဆွေးနွေးခွင့်တွေကျွန်တော်တို့မရှိနေဘူးဖြစ်နေတယ်ဆိုတော့ကျွန်တော်တို့တွေးဆောင်ခွင့်တွေဆွေးနွေးခွင့်တွေပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဆွေးနွေးလို့ရတယ်ဒါစိတ်ပူစရာမရှိဘူးနောက်ပြီးတော့ကျွန်မဒီဟာတခုပြောချင်တာကဒီနာဖဒီစစ်အစိုးရကနေမှသူတို့စိတ်ပူတလူမျိုးသူတို့လိုက်ပြီးတော့ဖြန့်နေတယ်လိုက်ပြောနေတကယ်တမ်းဆိုတော့သူတို့အဲ့ဒါကိုစိတ်ပူနေတာမဟုတ်သူတို့အာဏာတည်မြဲဖို့အတွက်သူတို့နိုင်ငံတကာကိုထပ်ပြီးတော့လှည့်စားနိုင်အောင်သူတို့ပြောနေတာသူတို့ဒါကိုဒီစကလုံးကိုအသုံးချပြီးတော့သူတို့လိုက်ပြောနေတာတကယ်တမ်းဆိုတော့သူတို့စိတ်ပူနေတာမဟုတ်သူတို့အာဏာဆက်လက်တည်မြဲဖို့အတွက်နိုင်ငံတကာကိုဆက်လက်ပြီးတော့လှည့်စားနိုင်ဖို့အတွက်ကိုဒီစကလုံးကိုပုံမိုပြီးတော့ထပ်သုံးနေတဲ့ဟာမျိုးတွေဖြစ်နေတယ်
ခုဆွေးနွေးခဲ့တဲ့လောက်ကြည့်မယ်ဆိုလို့ရှိရင်ကဲစစ်တပ်မရှိဘူးတော့မဟုတ်စစ်အစိုးရကိုဖယ်ရှားလိုက်မယ်ဆိုလို့ရှိရင်လည်းတိုင်းပြည်ဖျော်ဖျက်ဖြစ်သွားမယ်ကတောင်းကနေဖြစ်သွားမယ်ကိစ္စကိုဟိုအားလုံးကဒါလက်မခံဘူးဒါမဖြစ်နိုင်ဘူးလို့ခုနကဟိုတိုင်းရင်းသားခေါင်းဆောင်တွေကပြောသွားတယ်ပြောသွားတော့အခုဒီကိစ္စကိုကိုယ်စားလှယ်အဖွဲ့အနေနဲ့လိုက်ပြီးတော့ဟိုရှင်းလင်းပြောဆိုကြတော့ဒီဆွေးနွေးတဲ့လူတွေဘက်ကနေပြီးတော့ဒီအာဆီယံရဲ့အမြင်အပေါ်မှာပေါ့လေဘယ်လိုများတုံ့ပြန်ချက်တွေရတယ်လဲခင်ဗျာဥပမာပြောပါဦး
ကျွန်တော်မနေ့ကအထူးကတော့ဒီအမေရိကန်နိုင်ငံမှာရှိတဲ့ပုံကိုယ်တွေကတော့ပေါ့နော်ဒီနိုင်ငံအမေရိကန်နိုင်ငံရင်းနဲ့ပတ်သက်ပုံကိုယ်တွေဒီအာဆီယံပြောတဲ့ကိစ္စစိတ်မဝင်စားဘူးကျွန်တော်ပြောတော့လေသူတို့ဝန်တာနဲ့လက်ခံတယ်သို့တော်လည်းအာဆီယံပြောတာဒီမဖြစ်နိုင်ဘူးအာဆီယံဆိုတဲ့ဟာမျိုးသူတို့ပြောတာကျွန်တော်တွေ့ရပါတယ်အဲဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့ပြောချင်တာကခူးရမင်သူကလူအင်းနာကပြောတဲ့အထက်မှာတိုင်းသားတွေကိုတွေးဆမှုပေးပါလို့ပြောတဲ့ဆွေးကိစ္စမှာကျွန်တော်ကတော့တမျိုးပြောချင်တယ်နာမတာပေးမှာမဟုတ်ဘူးမပေးပဲလုံတယ်အဲ့ဒါကိုကျွန်တော်ရအောင်တိုက်ရမယ်ဆိုကျွန်တော်ပြောချင်တယ်။သူကပေးမှာမဟုတ်ဘူးအဲ့ဒါကိုရအောင်ယူဖို့ကတိုင်းသားတွေတွေးဆုံဖို့ဟာကိုကိုဘကိုယူရတော့မယ်အနေထားမှာဖြစ်နေတယ်ဒါကိုနာဝတာလည်းတီးဖို့လိုတယ်ပြည်သူကလည်းတီးဖို့လိုတယ်ဒါကြောင့်မို့ကျွန်တော်တို့ကတော့မကွဲထွက်ဘူးတွေးဆုံဖို့ကတော့ကိုဘကိုမရရအောင်ဖန်တီးယူမယ်ဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
။ဖန်တီးယူမယ်ဆိုတာကခုနတိုက်ရမယ်လို့ပြောသွားတာရှိတယ်ဘယ်လိုပုံစံမျိုးကိုပြော
လဲ။ဟုတ်ကဲ့ကျွန်တော်တို့အခုလည်းပြည်ပြဆိုင်ရာဖိအားကျွန်တော်ပေးနေပါတယ်ဟုတ်လားနောက်စီးပွားပိတ်ဆို့မှုတွေလုပ်နေပါတယ်နောက်တစ်ခါကျွန်တော်ပြီးခဲ့တဲ့လာတော့လို့ယဟန်တန်ဃာတွေနဲ့ဖြစ်ခဲ့တာကိစ္စမျိုးတွေလို့88တွန်းလို့ပြည်သူလူထုကအတွင်းမှာတောင်းဆိုမှုတိုက်ပွဲတွေပေါ်ပြီးတော့ကျွန်တော်တို့ကတော့တိုင်းပြည်ပြန်လဲဒီဟိုငြိမ်းချမ်းရေးအတွက်အားလုံးပြုစုတွဲဆုံဆွေးနွေးဖို့အတွက်ကိုတော့မရရအောင်ကျွန်တော်တို့ဖန်တီးယူရမယ်လို့အနေထားရောက်နေပြီလို့တော့ကျွန်တော်အဲ့ဒါကိုပြောတာပါခင်ဗျာ
အဲ့ဒါကတော့ကိုလူချင်းတဲ့ပန်းတိုင်ကိုရောက်ဖို့အတွက်ဒီနီလန်းအနေနဲ့ပြောတာကိုပြောတော့တခုရှိတာကလောလောဆယ်မှာရှိနေတဲ့ပြည်တွင်းအနေထားလောလောဆယ်မှာရှိနေတဲ့နိုင်ငံတကာနိုင်ငံကြီးအနေထားအဲ့ဒါတွေကိုအကုန်စုပေါင်းတွက်မယ်ဆိုလို့ရှိရင်ခုနလိုတွေ့ဆုံဆွေးနွေးရေးတွေ့ဆုံဆွေးနွေးရေးဆိုတဲ့ဟာအမျိုးသားပြန်လည်တည်မြဲရေးဆိုတာကပေါ်လာနိုင်စရာအကြောင်းရှိသလား
ရှိပါတယ်ကျွန်တော်တို့အခုမြင်တာတော့အပြည့်ပြည့်ဆိုင်ရာမှာဆိုလို့ရှိရင်ဥမာဥရောပပေါ့နော်ဥရောပနိုင်ငံတွေဆိုရင်တော်တော်လေးဟိုစီးပွားရေးပိတ်ဆို့မှုလုပ်ဖို့အတွက်ဆိုတော့အင်ပဒန်ကိုသူတို့နောက်နေတဲ့နိုင်ငံတွေဖြစ်တယ်အခုကျွန်တော်မြင်တယ်ဆိုဒီဥရောပဒီတမက်ကရောဥရောပမှာရှိတဲ့နိုင်ငံတွေကတော့စပြီးနာဝတောက်ဖိအားပေးလာဆိုတဲ့ကိစ္စကျွန်တော်မြင်ရတယ်။ဆိုတော့အမေရိကန်နိုင်ငံဖိအားရှိတယ်။အပြည့်ပြဆိုင်ရာကအထူးသဖြင့်ဥရောပကနိုင်ငံတွေဖိအားဝင်လာပြီ။နောက်တော့ကုလသမဂ္ဂကနေပါဝင်လှုပ်ရှားမှုရှိနေတယ်။ဟဲ့လားနောက်တစ်ခါအာဆီယံနိုင်ငံတွေလည်းဘာပဲပြောနာဝတောက်ပြည်ပြင်ပြောင်းလို့လှုပ်တင်နေဆိုတဲ့အကြောင်းအာဆီယံနိုင်ငံကြီးဝင်ကြီးတွေပြောနေဆိုတဲ့ကိစ္စရှိတော့ရှိတယ်။နောက်အပြင်ဒီအပြင်ကျွန်တော်တရုတ်နိုင်ငံကလည်းနာဝတောက်ထောက်ခံတဲ့လေတာနည်းနည်းရော့လာပါပြီ။ဒါဆိုအပြည့်ပြဆိုင်ရာဖိအားများတဲ့အကြောင်းနောက်တစ်ခါဒီယဟန်တန်ကတို့ပြစ်တဲ့ဆိုတဲ့ဟာကိုတက်သေးတာကနဲ့မြင်တွေ့ရတဲ့အကြောင်းဒီဖိအားကနဝတာကိုထောက်ခံတဲ့လူတွေတော်တော်နင်းလာတဲ့အနေထားရှိတဲ့အတွက်ကြောင့်ကျွန်တော်ကတော့တင်ပြချင်တာပြည်တွင်းမှာရှိတဲ့ဒီအသည့်နဲ့ပြည်ပဆိုင်ရာဖိအားကြောင့်ကျွန်တော်တို့ကတွေးဆဆွေးနွေးကိစ္စကတော့နဝတာသဘောမတူပေမဲ့ပို့ပြီးနီးစပ်လာပြီဆိုတော့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
ကိုဝင်းလိုက်အမြင်ပြောပါအောင်ခင်ဗျာ
တွေ့ဆုံညီနိုင်ဆွေးနွေးပွဲဆိုတော့ဒီကျွန်တော်ဒီဘက်ကဒီမိုကရက်တစ်အင်အားစုတွေအားလုံးကိုနောက်ပြီးဒီတိုင်းသားအင်အားစုတွေအားလုံးကိုအပြုရောမျှော်လင့်ချက်ပေါ့နော်အပြုရောမျှော်လင့်ချက်ဆိုကျွန်တော်တိုင်းပြည်မှာဒီတယောက်နဲ့တယောက်တင်းမာမှုတွေနဲ့အပြေရှာလို့ရှိရင်ဒါတိုင်းပြည်လည်းနားတယ်တိုင်းပြည်ဖွံ့ဖြိုးတိုးတက်မှုတွေလည်းထိခိုက်နိုင်တယ်ဆိုတဲ့ဟာကိုအခြေခံအပြင်ကျွန်တော်တို့ဒီဘက်ကအင်အားစုတွေအားလုံးနားလည်ကြပါတယ်တိုင်းသားအင်အားစုတွေလည်းအားလုံးနားလည်လို့ဒီမိုကရက်တစ်အင်အားစုတွေအားလုံးဟလာအနေနဲ့ဒီပါမယ်ပေါ့အားလုံးနားလည်ကြပါတယ်ဒီဘက်ကအားလုံးဆင်သင့်ရှိနေကြပါတယ်အဲ့ဒါတစ်ဖက်ကအစင်းသင်းမဖြစ်သေးတာဒါဒီစစ်ဆိုးရဖြစ်ပါတယ်အရေးကြီးတာကဒီနာဖအနေနဲ့မှန်မှန်ကန်ကန်ဒါရှုမြင်သုံးသပ်နိုင်ဖို့ ਨੇ မှန်မှန်ကန်ကန်ဒီတိုင်းပြည်ရဲ့ဒီအကျိုးကိုဒါမြင်တတ်ဖို့ပဲလိုပါတယ်ကျောင်းတိုင်းပြည်မှာဒါဟာစစ်ဆိုးရမရှိတော့မှဒါမဟုတ်ပါဘူးစစ်ဆိုးရရှိနေဒါဒီပြင်လေကျွန်တော်တိုင်းပြည်ပြိုကွဲဖို့ရှုပ်ထွေးဖို့အခြေအနေတွေပုံမှုပြီးတင်းမာလာဖို့ဟာပြည်တွင်းစစ်တွေပြန်ပြီးတော့ဒါဒီစစ်မီးတောက်လာဖို့ပြည်တွင်းမှာမငြိမ်မသက်မှုတွေပြန်ပြီးဖြစ်လာဖို့လူထုကြားမှာဆင်းရဲမွဲတေမှုတွေအထူးတဲ့ကြီးမားလာဖို့နိုင်ငံတကာဖိအားတွေကြောင့်တိုင်းပြည်ရဲ့ဆင်းရဲမွဲတေမှုဟာပုံမှုပြီးတော့ဟာဒီဆိုးဝါးလာမှုဒါဒီအလုံးတည်းခံနာဖဖြစ်လာမှာဖြစ်ပါတယ်ဒါမှမဟုတ်လက်ရှိအခြေအနေမှာလည်းပဲဒီနာဖဒီတိုင်းပြည်ရဲ့ရှုပ်ထွေးမှုပြဿနာတွေအားလုံးရဲ့ဒါတရားခံဖြစ်နေတယ်ဒါတို့တို့ဒါ realize ဖြစ်ဖို့လိုတယ်ဒါပေါ်မှာလည်းပဲဒီမှန်မှန်ကန်ကန်ရှုမြင်သုံးသပ်ပြီးတော့ဒီဘက်ကဖွင့်ပေးထားတဲ့ဒီ dialogue တကားပေါက်ကနေပြောမှာတိုင်းပြည်အမျိုးသားရဲ့အကျိုးစီးပွားအတွက်နားအဖာဒါဝင်လာဖို့ဒီဘက်ပေါ်ရောက်လာဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့လို့သုံးသပ်ပါတယ်အဖအနေနဲ့ပြန်တော့ပြီးတစ်ဖက်သက်ဒီလုံနေများဟာကိစ္စရပ်တွေအားလုံးဟာဥမာအဖြစ်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုတစ်ဖက်သက်ဆွဲသွားတာမျိုးတွေဒီ road map အတိုင်းကိုဘယ်သူနဲ့မှညှိနှိုင်းစရာမလိုဘယ်သူမှပေါင်းစရာမလိုဘူးဟလာဒါဆက်ပြီးလုပ်သွားမယ်ဆိုတော့ဒီလိုမျိုးခေါင်းမာမာနဲ့လုပ်နေများဟာအားလုံးဟာကျွန်တော်တိုင်းပြည်ရဲ့ဆိုးကျိုးတစ်ခုစီကိုဒါဥတည်နေတယ်အဲ့တော့တိုင်းပြည်ရဲ့တည်ခံဖြစ်လာမယ်အရေးကိုနားဖအမှန်မှန်ကန်ကန်ရှုမြင်သုံးသပ်ပြီးတော့ဒီမျိုးသားပြန်လည်တင်ပြရေးကိစ္စတွေကိုပဲလက်တွေ့ကြကြဆောင်ရွက်တင်တယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အခု RFA Studio ထဲကိုကိုယ်တိုင်လာရောက်ကြပြီးတော့ပါဝင်ဆွေးနွေးကြတဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီဒုက္ခရာဥက္ကန်စိုးနိုင်အောင်ကရင်နီအမျိုးသားတွတ်တဲ့ပါတီကအတွင်ရေမူခူရမွန်ထူပလောင်အမျိုးသမီးအစီယုံထူထောင်သူလွယ်အင်းနန်းနောက်တစ်ခါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်ကိုယ်စားလှယ်တူလည်းဖြစ်အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်မြောက်နယ်မြေအတွင်မူတက်လည်းဖြစ်တဲ့ဥဝင်လိုင်နောက်ပုဂ္ဂိုလ်တူဖြစ်တဲ့မြန်မာနိုင်ငံအလုံသမားသမဂအဖွဲ့ချုပ်ထူထောင်သူလည်းဖြစ်ပြည်တော်စုမြန်မာနိုင်ငံအမျိုးသားကောင်စီ NCUB ရဲ့အထွေထွေအတွင်ရေးမှုလည်းဖြစ်တဲ့ဥမ္မောင်တို့ကိုလွတ်လပ်တဲ့အာရှအသံ RFA ကနေပြီးတော့ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ